မြန်မာဆွေရပြည်အောင်စုဝန်ကြီးတူကိုအာဂတိလက်ဆမှုဆွဲချက်နဲ့စစ်ဆေးနေတယ်လို့သတင်းတွေထွက်ပေါ်လာတဲ့နောက်မြန်မာနိုင်ငံအာဂတိလက်ဆမှုတပ်ဖြည့်ကော်မရှင်ဒီနဲ့ဒီစစ်ဆေးအဖွဲ့6ဖွဲ့ဖွဲ့ပြီးတော့စစ်ဆေးမှု78မှုကိုစုံစမ်းစစ်ဆေးနေတယ်ဆိုပြီးတော့ကြေညာချက်ထွက်လာပါတယ်။ဒါပေမဲ့လည်းစုံစမ်းစစ်ဆေးတဲ့အမှုတွေပေါ်မှာသေးစိတ်ထုတ်ပြန်ဖို့မရှိဘူးလို့လည်းမြန်မာနိုင်ငံအာဂတိလက်ဆမှုတပ်ဖြည့်ကော်မရှင်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။စီမံကိန်းနဲ့ဗန်နိုင်းဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးကျော်ဝင်းရဲ့နေအိမ်တွေကိုအာဂတိလက်ဆမှုတပ်ဖြည့်ကော်မရှင်ရဲ့အခြားအာဏာပိုင်ဖွဲ့စည်းချုပ်ကဝင်ရောက်စစ်ဆေးရှာဖွေမှုတွေရှိတယ်လို့သတင်းတွေကမနေ့ကလေးကထွက်ပေါ်ခဲ့တာပါ။ဒီပေါ်မှာအာဏာပိုင်ဘက်ကဒီပြုထုတ်ပြန်တာမျိုးမရှိသလိုပဲ VOA ကနေပြီးတော့တိကျအတည်ပြုလို့တော့မရသေးပါဘူး။ဒီကိစ္စနဲ့ဆက်နေပြီးတော့စီးပွားရေးလုပ်ငန်းရှင်အချို့ဒီအာဂတိလက်ဆမှုတပ်ဖြည့်ကော်မရှင်ကနေပြီးတော့ခေါ်ယူမေးမြန်းခါတာမျိုးရှိတယ်လို့လည်းစီးပွားရေးတိုင်းဝိုင်းတွေဘက်ကသတင်းရပါတယ်။ဒီကော်မရှင်ကိုကနဦးအဖြစ်လက်ပြီးလက်ယူမှုပပျောက်ရေးကော်မရှင်ဖြစ်တဲ့2014ခုနှစ်သမရဦးသိန်းစင်လက်ထက်မှာစတင်ဖွဲ့စည်းခဲ့တာပါ။ NLD အစိုးရတက်လာတဲ့နောက်ပိုင်းမှာတော့ဒီအစိုးရအစဉ်စဉ်ကအာဂတိလက်စားမှုတွေကိုလက်မခံဘူးတိုက်ဖြတ်မယ်ဆိုပြီးတော့အာဂတိလက်စားမှုတိုက်ဖြတ်ရေးကော်မရှင်ဖြစ်တဲ့2018ခုနှစ်မှာအမည်ပြောင်းလဲဖွဲ့စည်းပါတယ်။အဲဒီမှာတော့ရခိုင်ပြည်အောင်စုဝန်ကြီးဟောင်းဦးအောင်ကြီးကိုဥက္ကဋ္ဌအဖြစ်နဲ့ထားပြီးတော့ပြန်လဲဖွဲ့စည်းခဲ့တာပါ။ပြီးခဲ့တဲ့ April လတုန်းကတော့ FTE ဒီအစားအသောက်နဲ့စေဝါကုကေဦးစီးဌာနရဲ့ညွှန်ကြားမှုချုပ်ဒေါက်တာတန်းထွန်းကိုအနာလွဲသုံးစားပြုပြီးတော့အာဂတိလက်စားခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့အာဂတိလက်စားမှုတပ်ဖြည့်ကော်မရှင်ကနေပြီးတော့တရားစွဲဆိုအရေးယူခဲ့မှုပါတယ်ခင်ဗျာ။